ရုရှားရဲ့ကျူးကျော်တက်ခိုက်မှုခံရတဲ့ယူကရိန်းနိုင်ငံကိုအကူအညီပေးဖို့သမ္မတဗလာဒီမီယာဇယ်လန်စကီကဂျာမနီနိုင်ငံကိုကြာသပတေးနေ့မှာပဲပန်ချလိုက်ပါတယ်။ဒီချိန်ကဂျာမနီနိုင်ငံကိုပန်းချထားခဲ့တဲ့ဘာလင်တိုင်းလိုဥရောပမှာလွတ်လပ်မှုနဲ့ချုံနာမှုကြောင့်တိုင်းသိကြီးတစ်ခုပေါ်ပေါက်လာနေတဲ့အန်ဒီယေကိုကာဝယ်ချဖို့လည်းတိုက်တွန်းခဲ့တာပါ။
С кожною бомбою, яка падає на нашу землю, на Україну, з кожним рішенням, яке не приймається заради миру, не приймається.
Сонпечати мечанайдемя, Україна нган бо бонні чаяв нідемя, данія але чима тате, чима лані баре ло. Чамні лотто го пепо де відео менго ма Україна тамна га пьо ча лайда ба. Україна тамна є менго ма бе аку ка я сай та лаби пьете Росія га тбава танго ле тимпо ме North Stream အမှတ်နှစ်ပိုင်လိုင်းအစီအစဉ်ကိုဂျာမနီကလက်ခံခဲ့တဲ့အတွက်လဲယူကရိန်းအရေးထက်စီးပွားရေးကိုဦးစားပေးခဲ့တယ်ဆိုပြီးဝေဖန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံတောင်ပိုင်းကဝန်းရံပိတ်ဆို့တိုက်ခိုက်ခံရတဲ့မာရီယိုပိုမြို့မှာရာနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့ကစားရုံတစ်ခုကိုရုရှားကလေကြောင်းတိုက်ခိုက်တာခံခဲ့ရပြီးနောက်တစ်ရက်ဖြစ်တဲ့ကြာသပတေးနေ့မှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်ခဲ့ကြပါတယ်။ဆာအူထဲမှာလူတွေရှိနေကြောင်းရုရှားစစ်လေယာဉ်မှုတွေကိုသတိပေးတဲ့အနေနဲ့ကလေးတွေရှိရဲဆိုတဲ့စာလုံးကိုရုရှားဘာသာနဲ့အပြင်မှာတင်းလာနေတော့ကလေးကရေးသားထားတာကိုလည်းမက်ဆာအကသနီးပညာကုမ္ပဏီရဲ့ဂျေရုတပ်ပုံတွေမှာတွေ့ရပါတယ်။ဗိုဒူးနေကရုရှားရဲ့လေကြောင်းတက်ခတ်မှုတွေအတွင်းကိုဝင်ဆောင်တွေပါဝင်အမျိုးသမီးတွေကလေးတွေခိုလုံနေကြတဲ့အဆောက်အဦတစ်ခုကိုထိမှန်ခဲ့ကြောင်းလဲဒေါနက်စ်ဒေသအကြီးအကဲပက်ဗလိုကရီယာလန်ကိုကပြောဆိုခဲ့ပါတယ်။တက်ခတ်ခံရမှုအတွင်းတည်ချေထိခိုက်မှုတွေနဲ့ပတ်သက်လို့တော့မသိရသေးပါဘူး။မြောက်ပိုင်းချန်နီးမြို့မှာတော့24နာရီအတွင်းရုရှားရဲ့ပြင်းထန်တဲ့လေကြောင်းကုန်းကြောင်းတက်ခိုက်မှုတွေကြောင့်သေဆုံးသူအနည်းဆုံး53ယောက်ရဲ့အလောင်းတွေရင်ခွဲရုံကိုရောက်လာကြောင်းအုပ်ချုပ်ရေးမှူးကကြေညာပေးနေမှာပဲပြောဆိုထားပါတယ်။ရုရှားကတော့တက်ခိုက်မှုတွေနဲ့ပတ်သက်မှုမရှိတဲ့အကြောင်းငြင်းဆန်ထားတာပါ။ကြေညာပေးနေမှာပဲမာရီယိုပိုနဲ့ KF မြို့တော်နီနာဒေသတွေကိုရုရှားကလေကြောင်းအပါအဝင်အပြင်းထန်ထိုးစစ်ဆင်တက်ခိုက်တာတွေလည်းလုပ်ခဲ့ပါတယ်။